ငှားရင်မောင်းသူတွေအင်္ဂလိပ်စာတက်ကြွရမယ်ဆိုတဲ့လိုအပ်ချက်ကိုအခုရွှေပြောင်းအခြေချနေထိုင်သူအများအပြားရှိတဲ့နယူးယောက်မြို့မှာပယ်ဖျက်ပေးလိုက်ပါပြီ။အငှားရင်မောင်းလိုင်စင်အတွက်စာမေးပွဲဖြေတဲ့အခါမှာနိုင်ငံခြားဘာသာတွေနဲ့ဖြေခွင့်ပြုဖို့အတွက်နယူးယောက်မြို့တော်ကောင်စီကဧပြီလတုန်းကအတည်ပြုခဲ့တဲ့ဒီဥပဒေဟာတောက်တန်နေမှာစတင်အကျုံးဝင်လာပြီဖြစ်ပါတယ်။နယူးယောက်မြို့တော်အငှားကားလုပ်ငန်းမှာဆယ်စုနှစ်ပေါင်းများစွာလုပ်ကိုင်နေကြတဲ့ကားမောင်းသူအများစုဟာတခြားနိုင်ငံတွေမှာမွေးဖွားကြသူတွေဖြစ်ပါတယ်။လက်ရှိနယူးယောက်ကအငှားကားမောင်းသူတွေတဲကအမေရိကန်ပြည်ထောင်စုမှာမွေးဖွားသူက၄ရာခိုင်နှုန်းလောက်ပဲရှိတယ်လို့ Taxi and Limousine Commission အငှားကားဆိုင်ရာ Commission TLC ကပြောပါတယ်။တချို့နယူးယောက်မြို့ကန်တွေကတော့အခုထုတ်ပြန်လိုက်တဲ့ဥပဒေသစ်နဲ့ပတ်သက်ပြီးစိုးရိမ်နေကြပါတယ်။ခီးတဲ့ကကားမောင်းသူကိုကိုဘယ်လမ်းကြောင်းတိုင်းသွားခြင်းနဲ့ဘယ်ကိုပဲသွားခြင်းနဲ့ဆိုတာကိုတိတိကျကျဘယ်လိုပြောရမလဲဆိုတာမသိပဲဖြစ်သွားနိုင်တာမို့ပိုးပြီးခက်သွားစေနိုင်တယ်ဆိုပြီးစိုးရိမ်ကြတာပါ။ဒါပေမဲ့လည်း GPS လမ်းစနစ်နဲ့လမ်းညွှန် application တွေတုံးဆွဲမှုပိုးပြီးတိုးလာတာမှုကားမောင်းသူနဲ့ခီးတဲ့ကြားတိတ်ပြီးဆက်ဆံစရာလည်းမလိုတော့ပါဘူးမြို့တော်ကောင်စီကဒီဥပဒေကိုပြဋ္ဌာန်းနိုင်ရေးလှုပ်ဆောင်နေသူတွေကတော့ဒီဥပဒေကနေကိုချီတော့ပေါ်ကိုရက်တီဖို့အတွက်လိုအပ်နေတဲ့ရွှေပြောင်းအခြေချသူတွေအတွက်ပိုးပြီးအဆင်ပြေစေမယ်လို့ပြောကြတယ်လို့နယူးယောက်မြို့သားအများပြားကလည်းသူတို့တောင်းချင်တဲ့နေရာရောက်အောင်အန်ဒီကင်းကင်းနဲ့ပို့ဆောင်ပေးဖို့ပဲလိုပြီးစကားတော့တိတ်ပြောစရာမလိုဘူးလို့ပဲခံယူနေကြတာပါ။